ကိုကိုကြီးကိုလေ20နှစ်နေမှာတရားစွဲဖို့အတွက်စင့်ခေါ်ထားတယ်လို့ကျမတို့သိရပါတယ်ရှင်။ရွေးကောက်ပွဲကော်မရှင်ရဲ့ဒီကိုစလဲလောင်းသတ်မှတ်ချက်မှာတော့သူတို့ကထောင်ကျသွားတဲ့လူတွေတော့ရွေးကောက်ပွဲဝင်ခွင့်မရှိဘူးလို့ပြောတာပေါ့နော်။အမှုရင်ဆိုင်နေရတဲ့လူတွေကတော့ကိုစလဲလောင်းတင်သွင်းခွင့်ရှိတယ်။သို့တော့ဒီကြားထဲမှာအမိန့်ချလိုက်မယ်ဆိုရင်ကိုစလဲလောင်းတင်ထားတာထိကိုက်သွားနိုင်သလားရှင်။ဘလို့ပြင်ဆင်ထားလဲရှင်အဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့နားလည်တာကထောင်ကျနေတဲ့အကျဉ်းသားဝင်ခွင့်မရှိဘူးပေါ့အဲ့တော့အခုကတော့တရားရုံးဆုံးဖြတ်ချက်ကိုကျွန်တော်တို့ကဘာမှမသိရသေးခင်မှာကျွန်တော်တို့ချိုးပြီးတော့ပြောလို့မရဘူးအဲ့တော့တကယ်ကတော့အချုပ်ဘဝလည်းကျွန်တော်တို့ရုပ်ောက်ဘဝဝင်လို့ရတယ်တကယ်ကထောင်ကျပြီးလွတ်လာတဲ့သူဝင်လို့ရတယ်ဒါကျွန်တော်တို့အဲ့လိုပဲနားလည်တယ်အဓိကကတော့ကျွန်တော်ကရုပ်ောက်ပွဲဝင်မှုဖြစ်တော်နိုင်ငံကြီးလှုပ်ဖို့စဉ်းစားတာကို၌ကနိုင်ငံသားတွေရဲ့ညံ့မှုတွေအကျိုးစီးပွားတွေကိုရပ်ခံပြီးကာကွယ်ပေးဖို့ဝင်တာအဲ့တော့ကျွန်တော်ကလွတ်တော်ကိုယ်စားလှယ်ဖြစ်စီကျွန်တော်မူရင်းယုံကြည်ချက်ကတော့နိုင်ငံသားတွေရဲ့နင့်နာမှုတွေအကျိုးစီးပွားတွေတော့ကျွန်တော်တို့ကဆက်ပြီးတော့လုပ်သွားမှာပဲရည်တည်သွားမှာပဲကိုစပြီးဝင်ကလေးကဘယ်ယာတူကြီးလိုချင်လို့ဘာကြီးဖြစ်ချင်လို့ဆိုတာမျိုးနဲ့ကျွန်တော်တို့ကကိုနိုင်ငံကြီးဆက်လုပ်ကြတဲ့ကအဲ့ဒါလို့လုပ်လာတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ယုံကြည်ချက်နဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ဘယ်တော့မှလက်လွတ်မှာမဟုတ်ဘူးဒါတစိုင်းမမတ်ကျွန်တော်ဆက်ပြီးဆောင်ရွက်သွားမှာ
အခုကိုကြီးအနေနဲ့ပေါ့နော်အဲ့ဒီအမှုအပေါ်မှာရောစိုးရိမ်စိတ်ဘယ်လောက်ရှိလဲရှင
်ကျွန်တော်တို့ကထောင်ထဲမှာဆယ်စုနဲ့နှစ်ခုနီးပါးနေလာခဲ့တာအများပြည်သူနဲ့ပတ်သက်တဲ့နှိမ့်နာဆုံးရှုံးမှုတွေလိုအပ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ရင်ဆိုင်မှုထုတ်ဖော်မှုဝန်လေးမှာမဟုတ်ဘူးအဲ့ဒါကြောင့်မလို့ဒီပုံမှန်19ကိစ္စကိုလည်းကျွန်တော်အရင်ကတော့မစိုးရင်ဘူးနောက်တစ်ခုကတော့ဒီပုံမှန်19ဟာရွေးကောက်ပွဲနဲ့အချိန်ကိုက်ပြီးတော့များတစ်ခုခုတမင်တကာလှုပ်တာလို့များလေးလာသူတွေပေါ့လေဒီလိုဒီကအကဲခတ်တွေကမြင်သွားရင်တော့နိုင်ငံရေးယုံကြည်မှုပါထိခိုက်သွားစေနိုင်တယ်ဆိုတော့ဒါကတော့တောင်းရှိတဲ့သူတွေအပိုင်းကလည်းလေးလေးနက်နက်စဉ်းစားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
88မျိုးဆက်တချို့အဲ့လိုရွေးကောက်ပွဲဝင်မယ်ဆိုပြီးတော့ Facebook ပေါ်မှာရေးနေတာကြီးပြောနေတာကိုတွေ့ရတယ်ပေါ့နော်88မျိုးဆက်ចောင်းသားကောင်းဆောင်ဖြစ်တဲ့ဥက္ကိုကြီးအနေနဲ့ရောဘယ်နေရာမှာဝင်ပြိုင်မှုစီစဉ်ထားပါသလဲရှင
်ဆိုတော့ကျွန်တော်တို့ဒီ88မျိုးဆက်ចောင်းသားကောင်းဆောင်တချို့ပေါ့လေကျွန်တော်တို့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ထားတာရှိပါတယ်ဆိုတော့ဟိုဘယ်နေရာဘယ်လွှတ်တော်ဆိုတာတွေကတော့ကျွန်တော်တို့ထုတ်မပြောသေးပါဘူးအခုကျွန်တော်တို့ဟို Facebook ပေါ်မှာပြောဆိုနေကြတာတွေကအလွတ်တဘောပြောနေကြတာလားဖြစ်ပြီးတော့တကယ်ကကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ညှိနှိုင်းဆွေးနွေးနေတဲ့ကိစ္စတွေမှာလည်းပဲတစ်ဖက်ကသူ့ပါတီလှုပ်ထုံးလုပ်နေတယ်စီမင်းစည်းကမ်းနေနဲ့စဉ်းစားဆုံးဖြတ်ပြီးမှပဲဒါတရားဝင်အမည်စရင်းနဲ့လက်ဆန္ဒနဲ့အမည်ဘယ်လွှတ်တော်ဆိုတာတွေထွက်လာမှာပါအဲ့တော့အခုပြောနေကြတာတွေကတော့တဦးချင်းအနေနဲ့အလွတ်တဘောပြောနေကြတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့လဲကြိုပြီးတော့ဒီနေရာမှာဘယ်လွတ်တော်မှာဝင်မယ်ဆိုတာကိုကျွန်တော်ကတော့ထုတ်မပြောချင်သေးပါဘူးเนา
ะဘယ်အချိန်လောက်မှာအားလုံးကိုထုတ်ပြောမယ်လို့စီစဉ်ထားပါတယ်လဲရှင
်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝင်မဲ့ကိုယ်စားလှယ်လောင်းများအနေနဲ့ကပါတီရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းတိတိကျကျဆုံးဖြတ်ပြီးတဲ့အခါကျမှပဲကျွန်တော်တို့ထုတ်ပြောလို့ရမှာပါ
အခုလိုမျိုးဖြေကြားပေးရတဲ့အတွက်ဥက္ကိုကြီးကိုကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ